န်းကြနေတဲ့ကရဒန်ဘက်ဆောင်တေယူပို့ဆောင်ရေးစီမံကိန်းအကောင့်ထဲပိုရေးကိုအိန္ဒိယစာနယ်ဇင်းကမကြာခဏပေါ်ပြလေရှိပါတယ်။အိန္ဒိယအောက်လွှတ်တော်ဥက္ကဋ္ဌမေရာကူမာပြီးခဲ့တဲ့ဖေဖော်ဝါရီလကနေပြီးတော့သွားတော့ကလည်းကရဒန်စီမံကိန်းကိုမနေ့အမြန်အကောင့်ထဲပိုရေးဆွေးနွေးကြပါတယ်။ကရဒန်မြေကြောင်းကိုအိန္ဒိယဘက်က2002မှာတိုင်းထွာစစ်ဆေးပြီးစီမံကိန်းအကောင့်ထဲပို့ဖို့2008မှာအိန္ဒိယမြန်မာလက်မှတ်ရေးထိုးကြပြီးမယ်အခုအထိအနေအချင်းသာအကောင့်တွေပေါ်နိုင်သေးတာတွေ့ရပါတယ်။ဒါပေမဲ့ပွင့်လင်းမြင်သာမှုမရှိတဲ့စီမံကိန်းဖြစ်နေလို့ဒေသခံပြည်သူလူထုကိုအကျိုးမပြုရင်ရက်ဆိုင်သင့်တယ်လို့ကလဒန်လှူရှားမှုအဖွဲ့ရဲ့ဇွန်လအစီရင်ခံစာမှာဖော်ပြပါတယ်။ဒီအဖွဲ့မှာရခိုင်မြေချောင်းကွန်ရက်ချင်းလူခွင့်ရေးအဖွဲ့နဲ့ဇိုလူမျိုးစုဖိုရမ်တို့ပါဝင်ပြီးရခိုင်ချင်းနဲ့မီဇိုရမ်ပြည်နယ်တွေမှာကွင်းစင်းလေ့လာပြီးအစီရင်ခံစာရေးတာဖြစ်ပါတယ်။စီမံကိန်းအကောင့်တွေပေါ်တဲ့ပြည်နယ်၃နယ်ကဒေသခံတွေအကျိုးခံစားနိုင်ရေးတဘာဝပတ်ဝန်းကျင်မပြည့်စည်ရေးရေရှည်ဖွံ့ဖြိုးရေးဘိုးဘွားဝိုင်မြေကိစ္စမှာဒေသခံတွေပါဝင်ဆုံးဖြတ်ရေးစတာတွေကိုတောင်းဆိုထားကြပါတယ်
။ကလရန်စီမံကိန်းကိုအိန္ဒိယကတာဝန်ယူအကောင့်ထဲပေါ်နေတာဖြစ်ပါတယ်။ပထမအဆင့်ကစစ်တွေရေနဲ့စိတ်ကန်းတိဆောက်ဖို့နဲ့ကလရန်မြေရေစုနဲ့အောင်ပလက်ဝအထိတူးဖို့ဖြစ်ပါတယ်။ပလက်ဝမှာလည်းသင်းမောစိတ်တိဆောက်မှာဖြစ်ပါတယ်။ပထမအဆင့်ကို၈နှစ်ဇွန်လမှာပြီးစီမယ်လို့ခန့်မှန်းပါတယ်။ပလက်ဝကအိန္ဒိယမြန်မာနယ်စပ်မြိတ်ဝလိုမာစုအထိနှစ်လမ်းသွားအဝေးပြေးကားလမ်းဖောက်ရေးဟာဒုတိယအဆင့်ဖြစ်ပါတယ်။ဖောက်လို့မဲ့ကားလမ်းမြေပုံကိုမသိရသေးပါဘူး။မြိတ်ဝလိုမာစုနယ်ခြားစခန်းကမီဇိုရမ်ပြည်နယ်လောင်ကလိုင်အထိနှစ်လမ်းသွားအဝေးပြေးကားလမ်းဖောက်ပြီးအိန္ဒိယအဝေးပြေးလမ်းမအမှတ်54နဲ့ဆက်ဖို့နဲ့ဇိုရင်ပွီးမှာအကောက်ခွန်ဂိစကန်းစောက်လို့ဖို့ကိစ္စဟာနောက်ဆုံးတတိယအဆင့်ဖြစ်ပါတယ
်။လူလာအစီအစဉ်မှာပလက်ဝကကလက်ဝအထိတင်မောသွားနိုင်အောင်ကလဒန်မြစ်ကိုတူးပြီးကလက်ဝကအိန္ဒိယနေဆက်အထိကားလမ်းဖောက်ဖို့ဖြစ်ပါတယ်။ဒါပေမဲ့ပလက်ဝကလက်ဝအပိုင်းဟာယေဇူးတိမ်မြင့်ချင်းပြီးကြောက်ဆောင်ထူထပ်တာမှုပလက်ဝအထိသာကလဒန်မြစ်ကိုအသုံးပြုဖို့2010မှာအစီအစဉ်ပြောင်းလိုက်ပါတယ်။ဒါကြောင့်ကီလိုမီတာ60ကျော်သာရှိမယ်ကလဲဝမြေဝကာလဟာကီလိုမီတာ130ရှိတဲ့ပလက်ဝမြေဝကာလဖြစ်လာပါတယ်။လမ်းအတွက်လိုအပ်နေတဲ့မြေနေရာကိုဗမာအစိုးရကပေးရမှာဖြစ်လို့ဒီနေရာမှာမြေယာသိမ့်ပိုင်မှုများပြားလာပွဲရှိပါတယ်။ကရဒန်မြေကြောင်းပြုပြင်ရေးမှာအိန္ဒိယဘက်ကလမ်းညွန်စာတမ်းထုတ်ဝေထားပြီးမယ်။ကာလစီမံချက်မှာဗမာဘက်ကထုတ်ဖော်တာမျိုးမရှိသေးကြောင်းသိရပါတယ်
။ကလရန်စီမံကိန်းအကောင့်ထဲဖော်ရမှာရခိုင်ချင်းနဲ့မီဇိုရမ်ပြည်နယ်တွေဟာဆင်းရဲတာမှုပြည်သူလူထုကိုအဓိကထားတဲ့ဖွံ့ဖြိုးရေးစီမံကိန်းအကောင့်ထည်ဖော်ဖို့လိုအပ်တယ်လို့ကလဒန်လှူရှားမှုကဆိုပါတယ်အထူးသဖြင့်ရခိုင်နဲ့ချင်းပြည်နယ်မှာရိတ်ခါမဖူလုံတဲ့ပြဿနာရှိပါတယ်ဒါကြောင့်မို့ကလဒန်စီမံကိန်းမှာဒေသခံတွေသာအဓိကအကျိုးအမြတ်ခံစားသင့်တယ်လို့ဆိုပါတယ်တည်ယူပို့ဆောင်ရေးကောင်းမွန်လာလို့အိန္ဒိယဈေးကွက်နဲ့ဆက်သွယ်နိုင်တာဟာဒေသခံတွေအတွက်အကျိုးရှိမှာဖြစ်ပါတယ်ကလဒန်စီမံကိန်းအကောင့်ထည်ဖော်တော့မှာဒေသခံတွေအလုတ်ရနိုင်တဲ့အခွင့်အလမ်းလည်းရှိပါတယ်။အာဓမခိုင်းစေမှုမြေယာသိမ့်ပိုက်မှုစစ်တပ်ကြီးစိုးမှုဆက်ကြေးယူမှုတွာလာရေးချုပ်ချယ်မှုပတ်ဝန်းကျင်ညဉ့်ဉန်းပျက်စီးမှုစတဲ့ဆိုးကျိုးတွေလည်းရှိနိုင်ပါတယ်
။ပလက်ဝအိန္ဒိယနယ်စပ်အထိအဝေးပြေးကမ်းလှမ်းဖောက်တဲ့စီမံချက်ဟာဒေသခံတွေကိုအများဆုံးဒုက္ခပေးနိုင်တယ်လို့ဆိုပါတယ်။ချင်းလူအခွင့်အရေးအဖွဲ့ကဒေသခံ600ကျော်ကိုမေးမြန်းတဲ့အခါမှာ90ရာခိုင်နှုန်းဟာကားလမ်းဖောက်လို့မှုကြောင့်ဒုက္ခရောက်မယ်လို့ယုံကြည်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာအခြေခံအဆောက်အုံတည်ဆောက်ဖို့အတွက်မြေယာသိမ့်ပိုက်မှုတွေများပြားလာတာကိုကြည့်ပြီးမိမိတို့မြေယာဆုံးရှုံးမှာကိုစိတ်ပူနေကြတာဖြစ်ပါတယ်။ကရဇာမြစ်ကိုအမိပြုပြီးအသက်မွေးဝမ်းကြောင်းလုပ်နေတဲ့ရေလုံသားနဲ့လယ်သမားတွေကလည်းမြေချောင်းပြုပြင်မှုကြောင့်ဘဝရည်တည်ရေးအခက်အခဲတွေ့လာမှာကိုစိုးရိမ်ပူပန်နေကြပါတယ်။စီမံကိန်းရောက်ဒုက္ခရောက်နိုင်တဲ့ဒေသခံတို့ရဲ့ဘဝရည်တည်ရေးကိုအိန္ဒိယမြန်မာအစိုးရနှစ်ခုစလုံးကအခုအညီပေးတဲ့နယ်လို့ကလဒန်လှူရှားမှုအဖွဲ့ကဆိုပါတယ်။စိတ်ကန်းဆောက်လောက်မှုမြင့်ယေရှုနဲ့အောင်ပြုပြမှုနဲ့ကာလန်ဖောက်လို့မှုစတဲ့အစ်စ်တွေတပြိုင်တည်းစတင်နေပြီဖြစ်ပေမဲ့အနည်းအချင်းသာလုံနိုင်ပါတယ်။ဒါကြောင့်မို့ဒေသခံအဖွဲ့အစည်းတွေနဲ့တိုင်ပင်ဆွေးနွေးပြီးတိသာမြင်သာအောင်လုပ်ဖို့ကလဒန်လှူရှားမှုအဖွဲ့ကအကြံပေးထားပါတယ်ခင်ဗျာ။